မြန်မာနိုင်ငံမှာညီညွတ်သောဆန္ဒပြနေတဲ့အကြောင်းအရာတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးထိန်းသိမ်မှုတွေလှုပ်ဆောင်ခဲ့တဲ့အပေါ်ဘာမှခံပိန်UK ဗြိတိန်နိုင်ငံအခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းနေတဲ့မြန်မာအစိုးရကိုအကူအညီပေးနေတဲ့အနောက်နိုင်ငံတွေအနေနဲ့ပြန်လည်တုံ့သက်ဖို့တိုက်တွ
ွာတောင်းဆိုဆန္ဒပြနေကြတဲ့ចောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းပြီးရာနဲ့ချီတဲ့သူတွေကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အတွက်မြန်မာအစိုးရကိုလက်ရှိအကူအညီအထောက်ပံ့နေပေးနေကြတဲ့ EU, UK နဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့ဘာမားကမ်ပိန်း UK အဖွဲ့ကမတ်လ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါဆန္ဒပြနေတဲ့ចောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းမှုမဖြစ်ခင်မှာ UKဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတကာအလူရှင်တွေအနေနဲ့ဘယ်အခန့်ကဏ္ဍကပါဝင်ခဲ့ကြသလဲသူတို့အနေနဲ့ဘလို့အကူအညီတွေပေးခဲ့သလဲဘာတွေလုပ်ခဲ့သလဲဘာတွေမလုပ်ခဲ့ဘူးလဲဆိုတာကိုမေးခွန်းထုတ်ဆရာဖြစ်လာတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အဒီကိယုံတွေကိုနိုင်ငံတကာစာရင်းစာညွတ်အနေနဲ့အညီကန်တွယ်ဖြည့်ရှင်းနိုင်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကို EU ဥရောပသမဂ္ဂကတင်နန်းပို့ချပေးခဲ့တဲ့ကြားကပဲအခုလိုအကြမ်းဖက်တဲ့နည်းနဲ့ကန်တွယ်ဖြည့်ရှင်းတဲ့အပေါ်မေးခွန်းထုတ်ဆရာရှိလာတဲ့အပြင်နိုင်ငံတကာကအကူအညီတွေကိုယူပြီးလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့အခုလိုတောင်းဆိုရခြင်းဖြစ်ကြောင်းဘာမားကမ်ပိန်း UK အဖွဲ့ကညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
် What we are asking the donor governments to do is to review the assistance
မြန်မာအစိုးရကိုအကူအညီပေးနေတဲ့အစုအရှင်တွေအနေနဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အတွက်ကျွန်တော်တို့တောင်းဆိုနေတာပါ။ဘာဖြစ်လို့လဲဆိုတော့အခုချိန်မှာမေကွန်းထုတ်စရာဖြစ်လာတဲ့ကိစ္စကမြန်မာနိုင်ငံရဲတပ်ဖွဲ့ကို EU ကတင်နန်းပို့ချပေးခဲ့တယ်။နိုင်ငံတကာအကူအညီပေးတာဟာဒီတစ်ခုတည်းမဟုတ်ပါဘူး။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ကြတဲ့ကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အစိုးရကိုအကြမ်းဉာဏ်၊ငွေကြေး၊နှီးပညာပိုင်းပါဝင်အကူအညီတွေအများကြီးပေးခဲ့တာပါ။ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံအပေါ်ဆက်ဆံနေတဲ့ပုံကတကယ်ပဲပြောင်းလဲမှုတွေဖြစ်သွားပြီ။မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်သွားပြီဆိုတဲ့ပုံစံမျိုးနဲ့ဆက်ဆံနေကြတာဖြစ်ပါတယ်။
ဒါပေမဲ့မြန်မာအစိုးရဟာစစ်မှန်တဲ့ဒီမိုကရေစီအစိုးရမဟုတ်ဘဲအာဏာရှင်အစိုးရသာဖြစ်တယ်လို့မက်ဖာမနာကပြောပါတယ်။ဒါကြောင့်လဲရဲတပ်ဖွဲ့အနေနဲ့နိုင်ငံရေးကောင်းဆောင်နေခိုင်းတဲ့အတိုင်းလိုက်လုံနေကြတာသာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံရေးကောင်းဆောင်တွေကလည်းပြည်သူတွေငြိမ်းချမ်းစွာဆန္ဒပြတာကိုခွင့်မပြုကြဘူးလို့ဆိုပါတယ်။မြန်မာအစိုးရကိုပေးနေတဲ့အကူအညီတွေပြန်လည်သုံးသပ်ဖို့တောင်းဆိုနေတာဟာမြန်မာနိုင်ငံအတွင်းလူထုကိုဒဏ်ရအကျိုးဖြစ်စေတဲ့အကူအညီတွေကိုရပ်ဆိုင်းပစ်ဖို့တောင်းဆိုနေခြင်းမဟုတ်ကြောင်းလဲမက်ဖာမနာကဆက်ပြောပါတယ
်။ We are not calling for the international community to stop all of their assistance to Burma. There is different type of assistance. So there is the aid that goes to international agencies and we are
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေအားလုံးရပ်တန့်ပစ်ဖို့တောင်းဆိုနေတာမဟုတ်ပါဘူး။ဒီထဲမှာမတူညီတဲ့အကူအညီတွေလည်းပါဝင်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကိုပေးနေတဲ့အကူအညီတွေမြန်မာတွေဖွဲ့ထားတဲ့အကူအညီပေးရေးအဖွဲ့တွေအသက်ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးမှုအတွက်အကူအညီပေးနေတဲ့ NGO အဖွဲ့အစည်းတွေကိုပေးနေတဲ့အကူအညီတွေရပ်ပစ်ဖို့ပြောတာမဟုတ်ပါဘူး
။သူတို့တောင်းဆိုနေတာဟာမြန်မာအစိုးရကိုဓာတ်ရိုက်ဒါမှမဟုတ်တဝိုက်တဲ့နည်းနဲ့အကြမ်းကြမ်းပေးနေတဲ့အဖွဲ့အစည်းတွေနည်းပညာပိုင်းဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပေးနေတဲ့အကူအညီတွေကိုရပ်တန့်ပေးဖို့ပြန်လည်သုံးသပ်ပေးဖို့အတွက်တောင်းဆိုနေတာဖြစ်တယ်လို့မက်ဖာမနာကပြောပါတယ်။မြန်မာအစိုးရဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်ဖို့ဆိုရတဲ့သူတို့ရဲ့အုပ်ချုပ်ရေးရန်နေရာခင့်မိတိုးတက်လာအောင်လုပ်နေတဲ့အပေါ်သူတို့အနေနဲ့စိုးရိမ်ပူပန်ခြင်းဖြစ်ကြောင်းသူကဆက်ပြောပါတယ
် But we are concerned that for the Burmese government it's not democracy they are interested in it is modernization they want to be a more modern and effective
ကျွန်တော်တို့စိုးရိမ်နေတဲ့ကိစ္စကမြန်မာအစိုးရဟာသူတို့ရဲ့အုပ်ချုပ်ရေးရန်နေရာပိုးပြီးတော့ခင့်မိအောင်လုပ်ဖို့ပဲစိတ်ဝင်စားတာပါဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုစိတ်ဝင်စားပါဘူးအဲ့ဒါကသူတို့ရဲ့ရည်မှန်းချက်ပါနိုင်ငံတကာအတိုင်းဝိုင်းကလည်းစီရီနာမန်နဲ့ကူညီတယ်ဆိုရင်တောင်အဲ့ဒီအကူအညီတွေကမြန်မာအစိုးရကခင့်မိတဲ့နည်းနဲ့ပိုးပြီးတော့ဖိနှိပ်ချုပ်ချယ်လို့ရအောင်အကူအညီပေးတယ်လို့ဖြစ်နေပါတယ
်မြန်မာနိုင်ငံရဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာ UK, EU နဲ့အမေရိကန်ပြည်ထောင်စုတို့လည်းတစ်ဖက်တစ်လမ်းကနေအကူအညီပေးနေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေတဲ့အတွက်ဒီပညာရေးပြုပြင်ပြောင်းလဲမှုအစီအစဉ်မှာအဲ့ဒီနိုင်ငံတွေအနေနဲ့ဓာတ်ရိုက်တော်၎င်းတော်ဝိုက်ရတော်၎င်းပါဝင်ပတ်သက်မှုရှိမရှိဆိုတာနဲ့ဘလို့အခန့်ကဏ္ဍကနေပါဝင်တယ်ဆိုတာတွေကိုအပြည့်အစုံထုတ်ပြန်ပေးဖို့လိုအပ်ကြောင်းလဲဘာမားကမ်ပိန်း UK ရဲ့ကြေညာချက်မှာတောင်းဆိုထားပါတယ်မြန်မာနိုင်ငံအတွက်မှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာအတန်းဝိုင်းကဖော်ထုတ်ပြောဆိုခြင်းမရှိတာပြောတဲ့နေရာမှာလည်းပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာမျိုးမလုပ်တာတွေဟာမြန်မာအစိုးရအနေနဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုမရှိပဲအခွင့်အရေးတွေကိုချိုးဖောက်ခြင်းတို့ချိုးဖောက်လို့ရတယ်လို့ယုံကြည်သွားအောင်အားပေးအားမြောက်ပြုတယ်လို့ဖြစ်နေတယ်လို့ဘာမားကမ်ပိန်း UK ရဲ့ကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ